မြန်မာစစ်တပ်ဘက်ကရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်မှုအဖြစ်နဲ့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ပြီးတခဲနဲ့အတူပြုလိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွေချိုးဖောက်မှုတွေအသက်အိုးအိမ်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုရစေဖို့အမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။ရိုက်တာသတင်းသမားနှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့အမေရိကန်အောက်လွှတ်တော်ကတောင်းဆိုသလိုပဲရခိုင်မြောက်ပိုင်းဖြစ်ရပ်တွေကိုသတင်းဖော်ထုတ်ပေးခဲ့တဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်မှုတွေကိုရပ်တန့်ဖို့ကိုလည်းမြန်မာအစိုးရကိုရိုဟင်ဂျာမွတ်စလင်တွေကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်စခန်းတွေရိုဟင်ဂျာမွတ်စလင်တွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုမြန်မာစစ်တပ်ကရဲရဲဆက်ဆက်နှိမ်နင်းခဲ့မှုကိုဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုအဖြစ်ခေါ်ဆိုသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်ပါပြီ။ဒီဇင်ဘာလ13ရက်နေ့ကထောက်ခံမဲ394မဲကန့်ကွက်မဲတမဲနဲ့တခဲနဲ့ဆုံးဖြတ်ခဲ့ကြတာပါ။ရိုက်တာသတင်းတော်နှစ်ဦးအဖမ်းဆီးခံရတဲ့တတိပြည့်ချိန်မှာပဲအခုလိုအမေရိကန်လွှတ်တော်ဘက်ကသူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အခုလိုမျိုးရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကတခဲနဲ့အတည်ပြုလိုက်တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘက်ကကြိုဆိုကြပါတယ်။လူအများပြားသိဆုံးခဲ့ရတဲ့အထိအကြမ်းဖက်တိုက်ခတ်မှုတွေအတွင်ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုတွေရဖို့ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ဥမ္မာမောင်ကအခုလိုမျိုးအမေရိကန်လွှတ်တော်ရဲ့ဆုံးဖြတ်ချက်ပေါ်ကြိုဆိုကြောင်းပြောပါတယ
်။ရိုဟင်ဂျာလူမျိုးတွေတက်တက်ခံရတာကိုသူတို့အတူမဲကွဆုံးခဲ့ရတာကိုကျွန်တော်အဓိကတက်တက်ခံရတာကျွန်တော်ခံစားချပြီးကိုသူတို့နားလည်ပြီးတော့အဆင်ပြေမဲကွပြီးတော့ဆုံးခဲ့လိုက်တာဟာကိုကျွန်တော်ကဝန်တာပါတယ်ကျွန်တော်ရိုဟင်ဂျာဒုက္ခသည်တွေကအဲ့ဒါကိုကြိုဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံတမဲကပြောထားတာလေအခုမြန်မာနိုင်ငံပြုတ်ပြန်ကျောင်းလဲရင်းမှာသူတို့ထူးထပ်လာတဲ့အချိန်မှာအမေရိကန်နိုင်ငံကဒီလိုဆက်သူကအောက်လွှတ်တော်ဆုံးဖြတ်လိုက်တာကိုဖွင့်ရှောက်တယ်ဝင်နေကြတယ်လို့သူကပြောထားတာရှိတယ်။အတိတ်ကကျွန်တော်ကကိုယ်တိုင်ကိုယ်ကျကျုံတွေ့ကြတာကိုကျွန်တော်ကသိတာပေါ့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာ public ကိုလိုမြင်ရတယ်ဝင်ကြတယ်အခုလုံးကကျွန်တော်ထားရမယ့်တမကိုလိုလာတာပါ။
အဲ့တော့ဒီလိုမျိုးပေါ်ပေါ့နော်ဒီခံစားခဲ့ရတဲ့ညင်နာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရအောင်ရောဘယ်လိုများဆောင်ရွက်ပေးစီချင်ပါလိမ့်ရှင်
။ထားရမယ့်တမရောက်ဖို့ကျွန်တော်အတိတ်ကကျွန်တော်မြန်မာနိုင်ငံမှာကျွန်တော်ရဲ့နိုင်ငံသားအယုံကရရှိခဲ့တဲ့နိုင်ငံသားဆောင်ရမယ့်ချင်ခဲ့တဲ့ဟုတ်စက်ကဲသမ ्या ဆက်ခင်ရတဲ့မိသားစုဆရာဒီမှာချင်ခဲ့တဲ့မိသားစုတွေရှိတယ်မိသားစုတပ်စုမှာဥပမာလိုအယောက်ဆင်ငါယောက်လို့ရှိတယ်ဆိုလို့ဆိုရင်ဆင်ငါယောက်မှာဆက်လက်ရွသွန်သွားတဲ့ဒီမှာတယောက်ပဲချင်တယ်အဲ့လိုမျိုးတွေမိသားစုတွေဒီမှာရှိတယ်သူတို့ကသရညာတာသူတို့မြန်မာအစိုးရကိုသူတို့ချင်အောင်အရေးယူပြနိုင်တယ်အဲ့လိုသူတို့ကတောက်ပါတယ်ဒါနဲ့တော့တယောက်ချင်တဲ့မိသားစုတွေရှိတယ်တယောက်လည်းမချင်ဘူးဆိုတော့မိသားစုလည်းပါသူတို့ရမျိုးဟုတ်ကဲ့မျိုးတွေပါလေချင်ရတာလေရှိသေးတယ်အဲ့လိုမျိုးမိသားစုတွေကကျွန်တော်ဒီဖောက်မှာရှိတဲ့လူတွေကသူတို့တရားမျက်ထောင်အောင်သူတို့အဲ့ဒီဟာသောရတိနိုင်တယ်လို့သူတို့ကမျိုးလုံးနေတာပေါ့
အခုလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာခိုးလုံနေရစေရခိုင်စဲမဲ့တိုက်ခိုက်မှုတွေအတွင်းမိသားစုဝင်အများအများသေဆုံးခဲ့ရတဲ့ကျန်ရစ်သူမွတ်စလင်မိသားစုတွေအတွက်တရားမျှတမှုတွေရစေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥယီစလန်ကလည်းအခုလိုပြောပါတယ
်အမေရိကန်နိုင်ငံအောက်လွှတ်တွေကကွန်ဂျယ်လိုက်တဲ့ဂျနဆိုင်းလို့ပေါ်တဲ့လူမျိုးကုန်ဖြစ်နေပြည်လေးစစ်စာပေါ်ကျွန်တော်အဲစစ်နဲ့ကပါတယ်ကျွန်တော်ဒီမှာဘီဂါဒက်စ်နိုင်ငံမှာရှိတဲ့ဒေါက်တာဆက်စ်ပါကျွန်တော်ကစူးစူပါတယ်အထူးကအကျွန်လာရေကန်ဂျင်းနဲ့မြန်မာဂျေဆာမာစီအထူးကအကျွန်လာကျွန်တော်ဆက်ပြခိုင်းတကူလို့ပြောမစီအကောင်လာဆောင်ဆရာလေးမိကြီးသွားတင်လာပြီးလူပေါင်း1900လောက်ဆက်ပြခံရတာကိုအဘိုးကြီးမြမအစီအပါကဒါကတကယ်မှအဲခေါင်းရတာစစ်စဲတာဆိုတာမရှိသေးဘူးအဲ့တော့အမေရိကန်အဖေအနေနဲ့အမေရိကန်လက်တော်အနေနဲ့ဒီလိုဆွန့်ကျင်ချက်ဆက်မရတော့ကျွန်တော်ကစူးစူးလက်ခံပါတယ်ခံလို့ပါတယ်ကျွန်တော်ကဝဲလ်ကမ်ပဲ
ဒါနဲ့ပတ်သက်ပြီးတော့ဖော်ပြတဲ့သတင်းသမားတွေပေါ်မှာလည်းဒီလိုရေးယူမှုတွေလည်းရှိတဲ့ပေါ်မှာစိုးရိမ်မိတယ်ဆိုတာပြောတော့အဲ့ဒီပေါ်မှာရောကိုယ်စလန်ဘယ်လိုမြင်မိပါလဲရှင
်ကျွန်တော်သတင်းသမားတွေလွတ်မြောက်လာဖို့အတွက်ကျွန်တော်ကအမြဲတမ်းကျွန်တော်ကတောင်းဆိုချင်ပါတယ်နိုင်ငံတကာကိုတလကမမအဖေကိုတလကဒါအမြန်တရားကိုပေါ်ထုတ်နေတက်ကြည့်ပါအာအင်းဒီစနေစီကိုအလုံးနဲ့ကိုကြိုးဆိုတော့ဘာအဖြစ်မှမရှိဘူးသူတို့ကအမေအားတန်းကိုဖောက်ထုတ်အော်ဖိတာကိုအဖြစ်ရပါကလက်ထပ်ချစီရမယ်အဖမှာသူတို့ကအရေးယူလိုက်တာအမတာအားမျိုးပါလေကျွန်တော်ဒုက္ခကြီးကကျွန်တော်တို့လည်းမသိဘူးအမြန်တရားကိုသူတို့ကပေါ်ထုတ်တာဒါပေမဲ့ဒီလိုသတင်းသမားတွေကကိုအလုံးနဲ့ကိုကြိုးဆိုတော့ရာဇာသတင်းတော်တွေကဖောက်ထုတ်တဲ့စစ်စာတစ်ခုကိုရောင်းရမယ်သူတို့ကအရေးယူလိုက်တာထိတ်ဆက်ရအောင်လို့ရပါကျွန်တော်ကဒါကိုတော့ထိတ်ဆက်တယ်က
အဲဒီဒရင်းသမားတွေကိုအမြန်ဆုံးလို့ပြောအပ်တဲ့ကျွန်တော်ကဆက်ဖြစ်ဒီမှာဆိုရင်ညာမွတ်စလင်တွေပေါ်မှာမြန်မာစစ်တပ်ရဲ့စံချုပ်ရက်ဆက်မှုတွေကိုကျွန်တော်ဆိုင်လို့ခေါ်တဲ့လူမျိုးတုံးသက်ချက်မှုဖြစ်တတ်မှတ်ဖို့အမေရိကန်ရဲ့အောက်လွှတ်တော်ရဲ့ဆုံးဖြတ်မှုဟာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအစွမ်းကိုကြိုးပမ်းနေချိန်မှာမတိကျွံ့ကြုံပြုမှုဖြစ်ပြောဆိ